ဂျပန်မှာကျင်းပမဲ့ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးမှာအမေရိကန်နဲ့တရုတ်ခေါင်းဆောင်တို့ကုန်သွယ်ရေးကိစ္စဆွေးနွေးမယ်လို့တရားဝင်အတည်ပြုလိုက်ကြပါတယ်။တရုတ်နဲ့အမေရိကန်ခေါင်းဆောင်တွေကြားအင်ကာနေကတယ်လီဖုန်းဆက်ဆွေးနွေးမှုကနေအပြုသဘောဆောင်ကြောင်းအမေရိကန်သမ္မတကလည်းပြောပြီးတော့နှစ်နိုင်ငံစီးပွားရေးနဲ့ကုန်သွယ်ရေးအဖွဲ့တွေမကြေလည်မှုတွေကိုဆက်ပြီးဆွေးနွေးဖို့သဘောတူတဲ့အကြောင်းလဲတရုတ်သမ္မတကပြောပါတယ်။သတင်းတောက်ကန်ဘရီတမီးယားရဲ့သတင်းလွှာကိုမတ်သိန်ကီထိုက်ကတင်ပြထားပါရဲ့ရှင်
။တရုတ်သမ္မတရှီကျင်းပင်နဲ့အင်ကာနိကတယ်လီဖုန်းဆက်သွယ်ပြောဆိုမှုမှာအပေါင်းလက္ခဏာဆောင်ပြီးဂျပန်မှာကျင်းပမယ် G20 ခေါင်းဆောင်များညီလာခံမှာကုန်သွယ်ရေးကိစ္စထပ်ပြီးဆွေးနွေးဖို့လဲစီစဉ်ထားတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ကမ္ဘာစီးပွားရေးအားအကြီးဆုံးနှစ်နိုင်ငံအနေနဲ့တာရူညီမြဆွေးနွေးညှိနှိုင်းဖို့အရေးကြီးကြောင်းဒီလိုမှမဟုတ်ဘဲတစ်ဖက်နဲ့တစ်ဖက်တိုက်ခိုက်ရင်ဆုံးရှုံးသွားလိမ့်မယ်ဆိုရာကိုတရုတ်သမ္မတရှီကအမေရိကန်သမ္မတထရန့်ကိုပြောဆိုတဲ့အကြောင်းတရုတ်နိုင်ငံပိုင်သတင်းအေဂျင်စီရှင်ဟွာကဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်ကုမ္ပဏီတွေကိုမျက်မျက်တက်တက်ဆက်ဆံဖို့မျှော်လင့်ကြောင်းနှစ်နိုင်ငံစီးပွားရေးနဲ့ကုန်သွယ်ရေးအဖွဲ့တွေအနေနဲ့မပြေလည်မှုတွေကိုဖြေရှင်းနိုင်ရေးဆက်ပြီးဆက်သွယ်ဆောင်ရွက်သွားဖို့သဘောတူကြောင်းလဲတရုတ်သမ္မတရှီကပြောပါတယ်။အမေရိကန်သမ္မတထရန့်ကတော့တရုတ်သမ္မတရှီနဲ့တယ်လီဖုန်းဆက်သွယ်ဆွေးနွေးမှုကတိတ်ပြီးကောင်းမွန်ကြောင်းပြောပါတယ်။သူတို့ဆွေးနွေးပွဲမတိုင်မီသက်ဆိုင်ရာအဖွဲ့တွေကစပြီးဆွေးနွေးကြမှာဖြစ်တယ်လို့လဲသမ္မတထရန့်ကထပ်လောင်းပြောပါတယ်။ကမ္ဘာစီးပွားရေးအကြီးဆုံးနှစ်နိုင်ငံကြားကုန်သွယ်ရေးဆွေးနွေးပွဲတွေကသဘောတူညီချက်တစ်ခုရလူရခင်အခြေအနေပေါ်ပေါက်လာပြီးနောက်ဒီသတင်းပတ်တွေအတွင်းမှာပဲရပ်ဆိုင်းသွားတာဖြစ်ပါတယ်။နှစ်နိုင်ငံကြားသဘောတူညီဖို့ရှိနေပြီလို့အမေရိကန်ဘက်ကယုံကြည်ထားတဲ့ကုန်သွယ်ရေးစည်းမျဉ်းစည်းကမ်းတွေပေါ်ပေါက်မလာတာတရုတ်ကြောင့်ဆိုပြီးအမေရိကန်ကအပြစ်တင်ပါတယ်။တရုတ်ဘက်ကတော့ဒီအပေါ်မှာခါခါတီးတီးပဲချပါတယ်လက်တလောလာပိုင်းနဲ့အတွင်းမှာပဲအမေရိကန်နဲ့တရုတ်တို့ဒေါ်လာဘီလီယံရာနဲ့ချီတဲ့သွင်းကုန်တွေအပေါ်အပြန်လှန်သွင်းကုန်ကွန်ကောက်ခံထားပြီးဒေါ်လာ325ဘီလီယံတန်ဖိုးရှိတရုတ်သွင်းကုန်တွေအပေါ်နောက်ထပ်အခွန်ကောက်မယ်လို့အမေရိကန်သမ္မတထရန့်ကချင်းချောက်ထားပြီးဒီလိုအရေးယူမယ်ဆိုရင်တော့အမေရိကန်ကိုတင်ပို့နေတဲ့တရုတ်ကုန်ပစ္စည်းအလုံးပါဝင်မဲ့အနေအထားဖြစ်ပါတယ်။အမေရိကန်နဲ့တရုတ်သမ္မတတို့ကြားအင်ကာနဲ့ဖုံးစံမဆွေးနွေးခင်ထီတော့နောက်သတင်းပတ်ဂျပန်နိုင်ငံအိုဆာကာမှာကျင်းပမယ်သူတို့နှစ်ဦးဆွေးနွေးပွဲကတရားဝင်အတည်မပြုနိုင်ခဲ့သေးပါဘူးအမေရိကန်သမ္မတထရန့်ကဆွေးနွေးမယ်လို့ပြောထားပေမဲ့တရုတ်ဘက်ကတော့လူသိရှင်ကြားထုတ်ပြောတာမရှိခဲ့ပါဘူးတရုတ်သမ္မတရှီဘက်ကဆွေးနွေးဖို့ညင်းရင်ဒေါ်လာ325ဘီလီယံတန်ဖိုးရှိတရုတ်ပို့ကုန်တွေအပေါ်ချက်ချင်းမဲ့အခွန်ကောက်မယ်လို့အမေရိကန်သမ္မတထရန့်ကချိန်ချောက်ခဲ့တာပါအမေရိကန်သမ္မတအင်ပီရိုရဲ့စီးပွားရေးအကြံပေးလယ်ရီကတ်လိုကအခုလိုပြောပါတယ
် You know, our position will continue to be we want structural changes here we want structural changes on
ညာနာပစ္စည်းမူပိုင်ခွင့်ခိုးယူမှုနှီးပညာတွေဖိအားပေးလွှဲပြောင်းကမ်းမှုဈေးဝယ်ဖွင့်လှစ်မှုနဲ့သွင်းကုန်ကွန်တိုနဲ့ပတ်သက်ပြီးအခြေခံကစပြောင်းလဲဖို့အတွက်အမေရိကန်ပြည်ထောင်စုကဆက်ပြီးဆွေးနွေးလိုနေတာပါကျွန်တော်တို့မှအမြဲတမ်းရှိထားတဲ့ခိုင်မာတဲ့သဘောတူညီချက်မျိုးကိုရဖို့ကျွန်တော်တို့ကစ조사နေတာဖြစ်ပြီးဒါကလုံးဝအရေးကြီးပါတယ်။ဒါကြောင့်ဒီကိစ္စတွေအားလုံးဆွေးနွေးဖို့ရှိမှာပါ
။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောရောဘတ်လိုက်တီဇာကလည်းအင်ကာနီကအထက်လွှတ်တော်ကော်မတီရှေ့မှောက်မှာတရုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်ဘက်ကအခွန်ကောက်နေတဲ့ကိစ္စကိုအခုလိုပြောဆိုသွားပါတယ်
။ I don't know if it'll get them to stop cheating tariffs alone. I think you don't have
သွင်းကုန်ကောက်ခံမှုတစ်ခုတည်းနဲ့သူတို့ဘက်ကလိမ်ညာနေတာတွေရပ်သွားစေမလားဆိုတာကတော့မသိပါဘူး။တခြားနည်းလမ်းရှိတယ်လို့လည်းမထင်ပါဘူးဆွေးနွေးပြောဆိုနေုံနဲ့အလုပ်မဖြစ်တာကတော့သိပါတယ်။ဘာကြောင့်လဲဆိုတော့နှစ်ပေါင်း20လောက်ခဲ့ပြီပါပြီ။ဒါကိုအားလုံးလည်းသဘောတူမယ်လို့ထင်ပါတယ်။သဘောမတူဘူးဆိုရင်လည်းတခုခုလောက်ကြရပါတော့မယ်။သွင်းကုန်ကွန်ကောက်တာတဲ့ပိုကောင်းတဲ့ကိစ္စရှိရင်လည်းကျွန်တော်သိချင်ပါတယ်။အခုထိတော့ဘာမှမကြားရသေးပါဘူး
။တရုတ်နဲ့အမေရိကန်နှစ်နိုင်ငံကြားကုန်သွယ်ရေးဆွေးနွေးပွဲတွေပြန်ဆမယ်ဆိုတဲ့သတင်းတွေကြောင့်အမေရိကန်စတော့ဈေးကွက်မှာတော့အတက်ပြန်နေပါပြီ။အမေရိကန်နဲ့တရုတ်ခေါင်းဆောင်တို့နှစ်ဦးကြားမှာတော့ကုန်သွယ်ရေးအပြင်မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်တွေဆွတ်လွတ်ရေးနားချဖို့အမေရိကန်သမ္မတထရန့်ရဲ့ကြိုးပမ်းချက်နဲ့ပတ်သက်ပြီးဆွေးနွေးကြမယ်လို့လည်းခန့်မှန်းထားကြပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့နျူကလ িয়ার လက်နက်တွေဆွတ်လွတ်ရေးဆွေးနွေးမှုတွေကရှေ့မတွန်းနောက်မဆုတ်တာအခြေအနေနဲ့တန့်နေတာပါ။ G20 ထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာတော့တရုတ်သမ္မတရှီကမြောက်ကိုရီးယားကိုသွားမှာဖြစ်ပါတယ်။ ဒါအဆိုရဆလင်းနှစ်တာကာလအတွင်းအိန္ဒိယမြောက်ကိုရီးယားကိုတရုတ်သမ္မတရဲ့ပထမဆုံးခီးစဉ်လည်းဖြစ်ပါတယ်ရှင်။